The Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ဗုဒ္ဓဟူးနေ့ကိုနာရနေဆယ်နိုင်တဲ့အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖိုင်ယူနားဆင်နိုင်ပါတယ်။ကျမနာလောပါခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေါ်ပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေတက်တာစေဖို့အလေးထားချုပ်ပတ်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကောက်ွက်ဆေးသစ်ကိုတော့တရုတ်နဲ့အမေရိကန်နိုင်ငံတွေမှာဒီသတင်းပတ်ထဲမှာပဲပထမဆုံးချိန်လူနဲ့စတင်ဆန့်သက်နေပါပြီ။ကမ္ဘာတစ်ဝန်းမှာဒီလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေကြောင့်မြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ရပ်တန့်ပြစ်ဖို့မရှိပါဘူးလို့ EU ကထုတ်ပြန်ထားပါရယ်။ဒီလိုထိတန်းရောက်သတင်းတွေကိုပြပြပေးဖို့ရှိပါရယ်ရှင်
။ကောင်းပါပြီရှင်။COVID-19 ကြောင့်တက္ကသိုလ်ဆံမပွဲတွေကိုရှက်ရွှေ့ဆိုင်ဖို့တောင်းဆိုတဲ့အတွက်နှစ်ကြိမ်လှုပ်ဖို့စီစဉ်ထားပေမဲ့ဒီကနေ့ပထမအကြိမ်လှုပ်တဲ့ဆံမပွဲမှာတော့ရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြည့်ဆည်သူ90ကျော်ရှိနေပါတယ်
။ဖြည့်ခြင်းတဲ့လူကိုဒီနေ့မှအများစုဖြည့်တာကိုကျွန်တော်တို့တွေ့တယ်။အဲ့တော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေပါပဲ။တကယ်လို့ COVID-19 ကိုရှောင်ရှားခြင်းတဲ့အတွက်မပြေခြင်းဘူ
းအစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းပြောတော်တာပါအဖြစ်ဆိုတော့မကြာခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာ COVID-19 တန်တရားနဲ့ဆင်းရုံတင်စောင့်ကြည့်ခဲ့ရတဲ့လူနာတွေထဲမှာတည်ဆုံးသူ9ဦးရှိတဲ့တဲ့တင်ထိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကကွယ်ထင်းချူကြီးအတွက်ကျောင်းတွေပိတ်လိုက်တာကြောင့်မြန်မာကလေးတွေအပေါ်မှာပါတက်ရောက်မှုတွေရှိနေတဲ့တဲ့တင်နဲ့ရခိုင်ပြည်နယ်ထဲမှာတော့မြန်မာစစ်တပ်နဲ့အေးရခိုင်နဲ့ကန်ကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာထပ်ပြေးသူတွေတိုးလာနေတဲ့တဲ့တင်ကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဦးကျော်စန္ဒမြန်မာအရေးသုံးသပ်ချက်လူလူနဲ့ဂျမားရေးအားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူတွေနဲ့အတူတင်ပြပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေကိုတက်တာစေရေးအတွက်အမေရိကန်ဆွေရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထဲကိုအမြန်ဆုံးငွေကြေးထောက်ပံ့နိုင်အောင်ကြိုးစားနေတဲ့အကြောင်းဗနာရေးဝန်ကြီးစတီဗင်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်
We're looking at sending checks to Americans immediately. And what we've heard from hardworking Americans, many companies have now shut down, whether it's bars
or restaurants. American people are saying that they are going to be able to pay for it. American people are saying that they are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it. They are going to be able to pay for it.သမ္မတထရမ့်ကတော့ဒီပြီးခဲ့တဲ့၄သက်အတွင်းမှာအမေရိကန်ရဲ့စီးပွားရေးအခြေအနေဟာတိတ်ကိုကောင်းနေခဲ့ပြီးအခုဒီဗိုင်းရပ်စ်ပိုးကြောင့်လူတွေအလုလက်မဲ့ဖြစ်တာငွေကြေးအခက်အခဲဖြစ်တာတွေမကြုံစေလို့တဲ့အကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ကအတည်ပြုနိုင်အောင်သမ္မတဒေါ်နယ်ထရမ့်အစိုးရကကြိုးစားနေတာပါ။စီးပွားရေးနှိုးဆွပေးနိုင်တဲ့အရေးပေါ်အစီအစဉ်ထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံနောက်လေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့လည်းပါပါတယ်။နောက်အလို့တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံတရာအစီအစဉ်လည်းရှိနေပြီးတော့ဒီအထက်မှာတော့လာဆာနဲ့ဒီဆေးခံစားခွင့်နောက်အလုတ်လက်မဲ့အာမခံနဲ့နိုင်ငံတဝန်းမှာဒီ COVID-19 ကြံ့နှံ့တက်ရောက်မှုတွေကြောင့်ထိခိုက်ရတဲ့အလုတ်သမားတွေအတွက်အကျိုးခံစားခွင့်တွေပါဝင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းနေနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲနိုင်ငံခြားသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေအပေါ်ကန့်သတ်ချက်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွွားလာမှုတချို့ကိုသတင်းနှစ်ပတ်ကြာယာယီပိတ်ပစ်လိုက်တာပါ။တရုတ်နိုင်ငံပြည်ရင်ကမ္ဘာပေါ်မှာဒီရောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်တွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ဆော်ဒီအာရေဗျနိုင်ငံမှာတော့ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုဖြစ်နိုင်ရင်အိမ်ကနေပဲအလုပ်လုပ်ခိုင်းဖို့နဲ့အလုပ်ကိုမဖြစ်မနေသွားရမယ့်သူတွေအနေနဲ့လည်းအချင်းချင်းနှိမ့်နှိမ့်ကပ်ကပ်မနေကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ဩစတြေးလျမှာတော့ဝန်ကြီးချုပ်စကော့မယ်ရီဆန်ကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကြမ်းမာရေးဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာထားပြီးတော့တရားခွင်နေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမိန့်တွေထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုပေါင်း300ကျော်ရှိနေတဲ့ဘရာဇီးနိုင်ငံမှာလည်းလူစုလူဝေးကြားသွားလာမှုတွေရှောင်ကြဉ်ကြဖို့ကြမ်းမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160လောက်ကလူပေါင်း38,500ကျော်မှကူးစက်ဖြစ်ပေါ်နေပြီးတေဆုံးသူက9,500ကျော်ရှိ နေပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကူးစက်မှုတွေနဲ့တိုက်ဆုံမှုတွေအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကောဆက်ယောဂါကူးစက်ခံရပြီးကြံကောင်းလာသူတွေကတော့7000ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့ထိကူးစက်ခံရသူမရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။
ကမ္ဘာ့ကယောဂအဆင့်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကောက်ွယ်ဆေးသစ်ကိုတော့လူနဲ့စတင်စမ်းတက်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုလိုက်ပါပြီ။ COVID-19 လို့နာမည်ပေးထားတဲ့ဒီကယောဂဆူးကိုကောက်ွယ်တိုက်ဖြတ်နိုင်ဖို့အတွက်ကောက်ွယ်ဆေးသစ်ကိုတော့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်စစ်သက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစမ်းတက်ထုတ်လုပ်တာဖြစ်ပြီးဒီဆေးသစ်ကိုလူနဲ့စတင်စမ်းတက်ဖို့တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကခွင့်ပြုလိုက်တာဖြစ်ကြောင်းတရုတ်နိုင်ငံ CCTV သတင်းမှာဖော်ပြပါရယ်။သမတ်ဆန်နှုံးတွေနဲ့အညီဘေးကင်းလုံခြုံပြီးထိရောက်တဲ့ကာကွယ်ဆေးကိုလိုအပ်သလောက်ပမာဏများထုတ်ယူနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဒီတရုတ်စစ်သက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကသုတေသနအဖွဲ့ခေါင်းဆောင်ချန်းဝေကပြောပါရယ်အလားတူအမေရိကန်ပြည်ထောင်စုမှလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအချိန်လူနဲ့စမ်းသပ်တာကိုတင်းနှာနေကပဲစတင်လှုပ်ဆောင်ခဲ့ပါရယ်လူပေါင်း45ရာလောက်ကိုဆေးထိုးပေးပြီး73လလောက်စောင့်ကြည့်လေ့လာသွားမယ်အကြောင်းသုတေသနလေ့လာမှုမှာပူရဲပါဝင်တဲ့ကိုင်စာပါမနန်ဂျေသုတေသနအဖွဲ့ကပြောဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ယောဂအဖြစ်နဲ့သတ်မှတ်ထားတဲ့ဒီ COVID-19 ယောဂအတွက်ဆေးဝါးထုတ်လုပ်ဖို့ကိုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံသာမကတခြားကမ္ဘာနိုင်ငံတချို့မှလည်းစမ်းသပ်မှုတွေလှုပ်ဆောင်နေကြပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးအပေါ်ရက်ခတ်မှုတွေပိုဆိုးလာမကူရင်းနှီးမြှုပ်နှံသူတွေဆိုးရိမ်နေကြတဲ့အများဒီကနေ့ကမ္ဘာအဆုရှယ်ယာဈေးကွက်တွေဆက်လက်ကျဆင်းနေပါတယ်။အာရှကအဓိကအဆုရှယ်ယာဈေးကွက်တွေမှာဒီကနေ့အစောပိုင်းဈေးဖွင့်ချိန်အနည်းငယ်အားသက်စရာပြန်တက်ခဲ့ပေမဲ့ဈေးပိတ်ချိန်မှာတော့အကျနဲ့ပိတ်ခဲ့တာတွေလည်းရှိပါတယ်။ဂျပန်နီကေအဆုရှယ်ယာအညွန်ဘဏ်ကဒီကနေ့ဈေးဖွင့်ချိန်မှာ 1.9 ရာခိုင်နှုန်းအနည်းငယ်တက်ခဲ့ပေမဲ့ဟောင်ကောင်ဟန်ဆင်အဆုရှယ်ယာအညွန်ဘဏ်ကတော့4ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အလားတူရှန်ဟိုင်းအဆုရှယ်ယာအညွန်ဘဏ်ဟာလည်း 1.8 ရာခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအရာရိုက်ခတ်လာနိုင်တဲ့အပေါ်အမေရိကန်အစိုးရကစီမံချက်တွေပြင်ဆင်ထားကြောင်းပြောဆိုလိုက်ပြီးတဲ့နောက်တောင်ကိုရီးယားဈေးကွက်မှာတော့အဆုရှယ်ယာဈေးအနည်းငယ်ပြန်မြင့်တက်လာပါတယ်။ဈေးကွက်ဖွင့်မှုချင်းစနေနေ့အတွင်းမှာပဲကိုရီးယားကွန်ပိုစစ်အညွန်ဘဏ်က 3.89 အထိမြင့်တက်ခဲ့ပါတယ်။ဥရောပဖက်မှာကလည်းဒီကနေ့အဆုရှယ်ယာဈေးတွေကျပါတယ်။ဗြိတိန်၊ဂျာမနီပြင်သစ်အဆုရှယ်ယာဈေးတွေဒီကနေ့ဈေးပွင့်ချိန် 3.5 ရာခိုင်နှုန်းအကျနဲ့ဖွင့်ခဲ့တာပါ။စီးပွားရေးပြန်လည်မြင့်တင်ရေးနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်သမ္မတအိမ်ပြည်တော်ကလည်းတစ်ခတ်ပေါ်လာပြီးတဲ့နောက်ပိုင်းအစုရှယ်ယာဈေးတချို့အနေနဲ့ပြန်လည်မြင့်တက်ခဲ့တာရှိပေမဲ့အချိန်ကာလအခုတစ်ခုထိတော့အစုရှယ်ယာဈေးအများစုဆက်ပြီးတော့ကျဆင်းနေဦးမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ
်။ VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 1553ညလိုင်းဒိုမီတာ 25kHz 1783ညလိုက်ဒိုမီတာ 32kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ 190kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ TV American တန်ကနေပုံထူးနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂနိုင်ငံတွေရဲ့လုပ်ငန်းတွေကိုတော့ပုံမှန်အတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း EU ကထုတ်ပြန်ထားပါတယ်။ COVID-19 ကူးစက်မှုအန္တရာယ်ကိုတတ်နိုင်သမျှလျော့ပါစေဖို့ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဝန်ထမ်းတွေကိုလိုအပ်တဲ့သတင်းအချက်လက်တွေစင်စစ်မပြတ်ပို့ပေးနေတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။EU ဝန်ထမ်းတွေအနေနဲ့မတ်လ19ရက်နေ့ကစပြီးတော့လုပ်ငန်းဆောင်တာတွေကိုကိုယ့်ရဲ့နေအိမ်တွေကနေပဲလှုပ်ဆောင်သွားမှရမှာဖြစ်ပြီးတော့ဥရောပသမဂ္ဂရုံးကိုတော့အထူးကြတဲ့ဝန်ထမ်းအနေငယ်နဲ့ဆက်ပြီးတော့ဖွင့်ထားမယ်အကြောင်းလည်းပြောပါရစေ။ကြားပြင်ဒီကပ်ယောဂါဆိုကြီးကိုတိုက်ဖြတ်အနိုင်ယူနိုင်ဖို့အတွက်တစ်ကမ္ဘာလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့ကိုလည်း EU ကတိုက်တွန်းထားပါရစေ။ဒီတော့တွင်မှာဒီမလေးရှားနိုင်ငံမှာလည်းဒီကနေ့မတ်လ18ရက်နေ့ကနေ31ရက်နေ့အထိအဝင်အထွက်ခီးသွားလာမှုတွေကိုပိတ်မယ်လို့မတ်လ16ရက်နေ့တုန်းကတရားဝင်ကြေညာထားတာကြောင့်မလို့အခုရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေအရေးကြီးဆောင်ရွက်ရမယ့်ကိစ္စမျိုးရှိမှသာတန်ယုံကိုလာရောက်ကြဖို့ကွာလာလမ်ပူမြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်
။မတ်လ18ရက်အင်္ဂါနေ့ကပြည်내တုံ့ခုံမှာကျင်းပတဲ့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအချိုးရွေးပွဲတွေမှာသူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကပြိုင်ဖက်ဗာမွန်ပြည်내အထက်လွှတ်တော်အမတ်ဘာနီဆန်နာစ်ကိုအပြတ်အသတ်ထပ်မံအနိုင်ရလိုက်ပါတယ်။Illinois နဲ့ Arizona ပြည်နယ်တွေမှာ Mr. Biden အလွယ်တကူအနိုင်ရခဲ့တာဖြစ်ပြီးတော့ Florida ပြည်နယ်မှာလည်း Mr. Sanders ထက်40ရာခိုင်နှုန်းနီးပါးမဲ့အသားရခဲ့တာပါ။ပ ဒီကနေ့အကျိုးရွေးကောက်ပွဲတွေမှာလို့ပဲခုတစ်ချိန်မှာလဲမစ္စတာဘိုင်ဒန်ချက်ပြီးတော့အနိုင်ရလိုက်တာကြောင့်မစ္စတာဆန်ဒါစ်အတွက်တော့ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေပိုးပြီးတော့နယ်လာနေပါတယ်။သူသမ္မတဟောင်းဘိုင်ဒန်ကတော့အနိုင်မဲ့ရလဒ်တွေထွက်ပေါ်လာနေတာနဲ့အများသူ့အပေါ်ထောက်ခံသူတွေကိုအင်္ဂါနေ့မှာပဲနေ့အင်္ဂါနေ့မိန့်ခွန်းပြောကြတာမှာလက်ရှိတိုင်းပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရခြင်းဒီရောဂါဆိုးကြီးကိုအားလုံးကတငြိမ်တငြိမ်နဲ့ဝိုင်းဝန်းတိုက်ခတ်သွားကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အင်္ဂါနေ့ကပြည်နယ်လေးခုမှာပါတီရင်းသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပဖို့အစောပိုင်းစီစဉ်ထားပေမဲ့အမေရိကန်ပြည်ထောင်စုသဘောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်အိုဟိုင်ိုပြည်နယ်ကသူ့ပြည်နယ်အတွင်းကျင်းပမဲ့အစီအစဉ်ကိုတော့ရပ်ရွှေ့ဆန်းလိုက်တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒိုနယ်ထရမ့်ကိုရှင်းနိုင်ဖို့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပနေတာမှာမစ္စတာဘိုင်ဒန်ကထောက်ခံမှုအများဆုံးရရှိနေတာပါ။လူလူစစ်သားတွေအရလဲမဲဆန္ဒရှင်၁၀ဦးမှ၄ဦးကမစ္စတာဘိုင်ဒန်ကိုထောက်ခံနေတာကြောင့်မစ္စတာဘိုင်ဒန်ကပဲသမ္မတဖြစ်ဖို့အတွက်စာချက်တွေလည်းပို့ပြီးတော့အများလာနေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာနိုင်ငံအတော်များများမှာလူစုလူဝေးနဲ့လုပ်တဲ့အခမ်းအနားတွေအစီအစဉ်တွေခီးသွွာလာမှုတွေဖြတ်သိမ်းနေကြတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံတို့ကတော့နိုင်ငံပူးရဲစီလေးချင်းမှုတစ်ခုကိုဒီသတင်းပတ်ချက်မှာစတင်လိုက်ပါတယ်။တခြားနိုင်ငံတွေမှာဒီကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအပြင်းအထန်ကြိုးပမ်းနေကြတဲ့အချိန်ဒီနိုင်ငံအထက်ကတော့ဒီရောဂါကူးစက်မှုအန္တရာယ်ကစိုးရိမ်စရာမရှိတော့ဘူးဆိုတာကိုပြသတဲ့အနေနဲ့ရောနိုင်ငံရင်းနှီးချစ်ချင်မှုပုံမူရရှိရေးကြိုးပမ်းတဲ့အနေနဲ့အခုလိုပူးတွဲစီလေးချင်မှုလှုပ်ဆောင်တာလို့ဆိုပါရယ်အိန္ဒိယဗီယက်နမ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးပြေလည်မှုတိတ်မရှိလာတဲ့တရုတ်နဲ့ကမ္ဘောဒီးယားမိဘနှစ်နိုင်ငံရဲ့လေးချိန်မြောက်နှစ်ပတ်လည်ပူးတွဲစီလေးချင်မှုကိုတနင်္ဂနွေနေ့မှာစတင်ခဲ့တာပါကမ္ဘောဒီးယားနိုင်ငံကမ်ဖော့တ်ခရိုင်မှာလုပ်တဲ့ဒီပူးတဲ့စီလေးချင်းမှုတွေမှာတော့လူသားချင်းစာနာမှုအချက်အချဲကာလကူညီကယ်ဆယ်ရေးနဲ့အကြံပေးဝါဒတံပြန်ရေးဆိုင်ရာစီလေးချင်းမှုတွေကိုအဓိကထားဆောင်ရွက်တဲ့အကြောင်းတရုတ်အစိုးရအပေါ်စင်ဝါသတင်းကဖော်ပြပါရယ်ဒီစီလေးချင်းမှုတွေကိုတော့ဧပြီလ၁ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်ပါရယ်ရှင်
2020အိုလံပိကအားကစားပွဲတော်အတွက်ဂရိနိုင်ငံ18မြို့ကနေဂျပန်နိုင်ငံကိုအိုလံပိကမြေရှူတိုင်းတည်ဆောက်မဲ့လေးဟာဂျပန်နိုင်ငံဟန်နဒါနိုင်ငံတကာလေးစိတ်ကနေဒီကနေ့ထွက်ခွာသွားပါတယ်။အစကဒီအခမ်းအနားကိုအားကစားသမားအတော်များများပါဝင်ကျင်းပဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်မြေရှူတိုင်းတည်ဆောက်ရမှာကျင်းပမဲ့အခမ်းအနားတွေကိုဖျက်သိမ်းခဲ့ပါတယ်။အိုလံပိကမြေရှူတိုင်းကိုတည်ဆောက်လာမဲ့လေးရင်ဂျပန်နိုင်ငံမြောက်ပိုင်းလေတပ်စခန်းတစ်ခုကိုတောက်ကြာနေမှာဆက်ရောက်လာမဲ့အချိန်မှာတော့အချင်းယုံအခမ်းအနားတစ်ခုကိုကျင်းပဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။အိုလံပိကမြေရှူတိုင်းကိုမတ်လ26ရက်နေ့မှာဂျပန်နိုင်ငံဖူကူရှိမာမြို့ကစတင်လက်ဆင့်ကမ်းတည်ဆောက်မှာဖြစ်ပြီးတော့တည်ဆောက်ရမှာပါဝင်မဲ့လူစုကိုတော့တင်းကြပ်ကန့်သတ်ထားတာလည်းဖြစ်ပါတယ်ရှင
်။
ပုတ်ထုံးနေညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုမခင်ဖြူတွင်နဲ့ကျမနင်္ဂလာရိုးတင်ပြခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။
ကိုရိုနာရောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲသိဆုံးခဲ့တဲ့လူနာ၅ဦးရဲ့အခြေအနေကိုပြောပြပေးပါမယ်။COVID-19 ကိုရိုနာရောဂါတန်တရားနဲ့ချိုင်းနုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30အရွယ်အမျိုးသားတအူးဟာမနေ့ကညမှာပဲသေဆုံးသွားပါတယ်။အဲ့ဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာရောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူ့မှာကိုရိုနာရောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်။အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHS ကိုဓာတ်ခွဲနမူနာပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်။
ဒီကပေါ်တော့ဒီဆိုင်တော်စေယုံကတောင်ချီလူနာတအူးက9နာရီခွဲမှာတည်ဆုံးသွားတယ်သူရဲ့သက်ခွင့်နမူနာကိုတော့ဒီနေ့မှာအနိစ္စကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းမိတာပါ
ဟုတ်ပါတယ်အနိစ္စကိုပို့မယ်ဆိုလုပ်နေတာလား
အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခရီးသွားရာဆိုရင်မရှိသလိုကိုဗစ် -19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်တခွဲအတီမပြူနိုင်သေးပေမဲ့သူ့ရဲ့ငကူယောဂအခမ်းအနားကြောင့်သိဆုံးရတယ်လို့လက်တလုံးမှာတုံးသက်ထားတဲ့အကြောင်းကိုဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်
။တိုင်းတော်ကလူနာဆိုတော့သူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်။တိတိကျပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူး။တွေးထဲမှာလည်းပိုတက်ဆီယမ်တက်ကြတယ်၊ဆုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူး။ဒါကြောင့်ပြေတာဖြစ်ပါတယ်
။ကိုရိုနာယောဂတန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံနေရသူတွေကမန္တလေးကန်တော်နတီဆေးရုံမှာတက်ရောက်ကူတာနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနေ့နက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။လူနာရဲ့ယောဂရာဇဝင်နဲ့သွေးစစ်ချက်အဖြေတွေအရသွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်တည်ဆုံတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာယောဂမရှိဘူးလို့ဓာတ်ခွဲစစ်ဆေးချက်တွေအရသိရပါတယ်။ Akula ngayen e chao yen e rong ale, kuruna yoga taniyane, saongji luna tong ha, seong de saongji kaniya jay ma be, de song e ra phipi, duru tong zaloma, kuruna yoga bu mishi jangu ati piu tabi phipare. Yamanayama, kuruna yoga bu takwe ati piu luna, akushen di mishi tibime, jama ine akaza wenji tanagaro, jidu luru anine, chuten kawe yin ilan wigu lanyo tabare.
มาตรีเป็นมาจากเจนาร์ดีดูรู้นี่เนี่ยส่วนใหญ่ที่ก็มีเจ้าก็รอดูทุเรศเลยลงมาตัวว่าแต่เนี่ยนายนักข่าวเนี่ยจะได้มาที่บ้านเนี่ยชาวโซนนั่งจีโอโซบ้าแล้วก็เลสเซโก้เลสเซโก้จะเนี่ยสักการณ์เสียจ้าเย็นนี้สักอย่างเนี่ยเสียดาก้าวโซมาไม่ยานายเนาะแม้สันนิษฐานว่าเนาะจำปีภาษาก็ป่าเลยเลสเซสักอย่างเจ้าเย็นนี้เสียลูกอย่างเลยก็ข้าวที่ชาวก้าวตัวว่าดีดูรู้มาจากนาดีเชื่อดีบ้าง
คุณเอสันวายลาต้องเสียใจกันเองแม้ชลาสักหน่อยเย่มันนี่ก็ที่ยามานายมาโควิด-19สังจีเนตันยาลูนาแต่ยาลิสเลือดชีเกียบีโรโคโรนายอกาชิบวานีดูโรมิชิตีบาบูกบ้าเจ้ามาอีอพยพจะเบื่อเอชูกาโควิด-19กูกบ้ากายอกาชิตั้มแค่เรน่ามาเบย์ยามานายเงี้ยเนี่ยมาเลยที่ยอกากูกาวกันไอ้โม่ด้วยลูซูลูเวเนปิโลยามะแคนาเรโกคุณเอเอเบรลากูที่ยาอีไปทลายบีอภิบีสัญญาลิสเนี่ยนายเงี้ยก้าวเว้นทว่าเป่าดีมาบ้า โยกาสังเกตเลงงานวิโก้สุยาดาวินชิดูริกาเชียงเมียนลูกสาวนี่เลือดตียาบาร์เลยตียงนายงานหูเป็ปีเน่หูหันยูกาลีสัตย์เทปว่าเกเรโควิด-19โคโรนายอกาบูฮาอาชานายงานมาตียาเช่าเซเช่านายงานกูกุศลเขียบีโรถึงในแมชลาสเชียสิ่งอียาลูบ้องนัดเต็งจอกุศลแข่งเงียราบ้าเต็งสองดูการ์โรชิทาวจอที่ชินีบีเตียงนายงานมาอเมียสงพิบาร์เลยจะมาสุสุบ้ายังงงานในตอนนี้ไปปุ๊บทาราบ้า
COVID-19 ยอกาสัญญาเยาว์เชนีตั้มมาเชื่อสิ่งใดมหัศจรรย์ปูมันทุลุนิจ้าสิ่งใดมหัศจรรย์ยาวเล่ทุลุนิจ้าที่บ้านเนี่ย
COVID-19จังตะกุตุสามีบริโกช่วยสายมือดังโซจ้าเป็นไหมที่นี่สามีบริปัตมานีมาเยี่ยงกงตะกุตุริมาลายเอาพิโซดูกูเรียกให้น้องเจ้าชินีเรจังอุปยอบยาบีบ้าไหม โควิด-19ช่วยกูแต่สิ่งก็เกิดในบ่อด้วยลูซูลูเวรุ่นเนี่ยเพื่อนตัวเป็นหนึ่งในผู้เล่าจับบุจังหวะนี้เนี่ยอาจจะวันจีทานาก็ตามยึดทับไปไหมแต่ก็ตัวเส้นสามีบริโภคป้องมันตั้งไม่ยืดดูดังเจียมปลาจ้าจังตาตั้งมาการจะช่วยสามีบริโภคน่าสบายบุจังสุขใจจ้าบ้าจิลูจังสุขใจจ้ายังคงแต่ก็ตัวจังมาตั้งมาการเนี่ยป้ามาข้าช่วยดูส่วนหนึ่งที่ไหนบีแต่ก็ตัวสามีบริโภคน่าเจียงสิสิบุยังคงแต่ก็ตัวสิ่งเอกสิวิยาส่งพิลาไปไป
คือเราเนี่ยแต่ก็ตัวสามีบริโภคปกติใช้สลับพิซซ่าในตลอดคือเชียงมาไม่พีจีเนจังมาเรียดด้วยเลยส่วนละมาทำมันซีซีบีบุซีจีนทารีจังโอซีนี่ปีนี้อุจิธานาเนี่ยจะยิ้มจบดาวดาติงเวงอ่ะคือรูปแบบแบบว่าเลยตัวเชียวเรียรอที่โควิด-19จังตัวว่าสามวันเยสายสิจีเนเยสวยจีเนวะเยสวยจีเนจังโอว่าตัวแต่ก็ตัวเยสีนี่มาส่งพิบีรอสวยจีเนรูสวยเรจีมาสามวันพี
ที่เรื่องนี้ดูดีเนี่ยมาอเมริกาสูพี่เราจะน้องด้วยแล้วในใจน้องคอยรู้ไหมปูม้าเราดีใจสุดวันนี้ไหมแต่แกลูกกูเป็นนายจริงโอช่างช้าจริงเนี่ยเดี๋ยวมาพี่จะมุ่งส่งน้องจริงแต่ก็ตัวเส้นพี่เรื่อยเฉยจะน้องติดตลอดเลยช่วงนั้นเรามาพี่จะเสพไหนไหมไอ้เช่นจะมาตุลุพี่ยามไหมครับเนี่ยสามีเว้ยโอ้ในใจลูกไปทำไปไหมที่นี่ประมาณสองเช้ามาสามีเว้ยลาพี่ทัดดูว่ากูจะอยากให้น้องเจ้าชีเดลูกน้องจะยิ้มจบทำตาเต็งเวงอ่ะเปลี่
ကျွန်တော်ဒါမျိုးအခွင့်ပြုပေးထားတယ်ဟမ်အဲ့တော့ကျွန်တော်အခုဒီမှာကျောင်းဆင်းရအကုန်များသေးဘူးကျွန်တော်ရောက်မှာနှစ်မြောက်အကုန်လုံးကတော့ရန်ကုန်တက္ကသိုလ်ကရောက်မှာကျွန်တော်ဟိုဟာ၃တောင်၄၀၀မှာ၄၀၀ကျော်ပြက်ွက်တယ်ဒါပေမဲ့အဲ့၄၀၀ကျော်ဟာဒီပလိုမာတင်တန်းနေရ၂၀၀ကျော်ပြက်ွက်တယ်ရိုးရိုးကျောင်းဒီကျောင်းသားတွေကပြက်ွက်တာနေပါတယ်ခင်ဗျဒါကျွန်တော်တို့ကလူအများရဲ့ဆန
သိရတဲ့အကြောင်းအရာတွေအတွက်လည်းအခုကာလဆက်မပြေခြင်းမူဆိုရင်ရနာလိုက်နိုင်ပြီးစွန်းစားမှမှပြန်ပြီးဘာသာဆုံးဖြစ်နိုင်တယ်လို့ညွှန်ကြားရေးမှူးချုပ်ကဆက်ပြောပါရယ်ပုံမှန်ရက်တိုင်းဆောင်မီဝဲဖြစ်ဆိုကြတဲ့အကြောင်းအရာတွေထဲညီမကောင်းသူတွေအတွက်ကွာရန်တင်းအခန်းတွေလုပ်ပေးထားသလိုအခန်းတိုင်းမှာဟန်ဂျယ်နဲ့မက်စ်တွေထပ်ထားပေးတယ်လို့ဆိုပါရယ်မက်စ်ကိုလူစိတ်မဝေပေးနိုင်ပါနဲ့ ချောင်းစိုးနာစီဖြစ်နေသူတွေကိုတွေ့ရင်ချက်ချင်းပေးနိုင်ဖို့လှုံ့ဆောင်ထားတယ်လို့အစိုးရပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ် ကိုရိုနာဗိုင်းရပ်စ်ကိုဗစ်-19ကြောင့်လူစုလူဝေးတွေကိုရှောင်ရှားတဲ့အနေနဲ့မြန်မာနိုင်ငံရေးချောင်းပညာတက္ကသိုလ်ကဆာမီဝဲဖြစ်ဆိုရက်ကိုရွှေ့ဆိုင်းလိုက်တယ်လို့မြန်မာနိုင်ငံကုန်သွယ်ရေးချောင်းကောလိပ်ကလည်းမလ17ရက်ကနေဧပြီ30အထိကိုအွန်လိုင်းကနေပဲတင် ကြားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အခြေခံပညာကျောင်းတွေကတော့ပုံမှန်အတိုင်းပိတ်ထားတဲ့အချိန်ဖြစ်နေပြီးမြို့ကျောင်းတွေကိုတော့ပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဒီကနေ့မလ23ရက်နေ့စီးရင်အရကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့နိုင်ငံပေါင်း136နိုင်ငံရှိပြီးကူးစက်ခံထားရသူစုစုပေါင်း3000ကျော်နဲ့သေဆုံးသူစုစုပေါင်းက18000ကျော်ရှိပါတယ်။ဒီမှာအင်တာနက်
ဒီနေ့ကတော့ထင်းချုပ်ရေးအတွက်ကျောင်းတွေကိုပိတ်လိုက်ရမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေပေါ်မှာလည်းရက်ခတ်မှုရှိနေပါတယ်။ထိုင်းမြန်မာနေဆက်မှာမိုက်ဂရန့်လန်နင်းစင်တာလို့ခေါ်တဲ့ရှေ့ပြောင်းစာသင်ကျောင်းပေါင်း 80%ရာအခြေအနေတွေရှိလာတာမို့လူစုလူဝေးနဲ့ကျောင်းတွေတက်တာတွေမလုပ်ဖို့ခွင့်မပြုတော့တာဖြစ်ပါတယ်။မိုက်ဂရန့်လန်နင်းစင်တာအောက်ကရှေ့ပြောင်းစာသင်ကျောင်းပေါင်း
80%ရာဒီနေ့ကနေစပြီးတော့ပိတ်ချာကြီးဖွင့်ဆင်းဖွင့်ရမယ့်ရက်ကိုတို့ပြန်ပြီးတော့ကြောင်းရမယ်ပေါ့နော်ကြောင်းရပြီးမယ်တို့တော်လည်းပဲဒီကြားထဲမှာပေါ့အဥမာသာမီးပွဲတန်းလန်းနဲ့ပြင်နေတဲ့ကြောင်းတွေရှိတယ်ပေါ့ကြောင်းမွေးမတီးသေးတဲ့ကြောင်းတွေရှိတယ်အဲ့လိုကြောင်းတွေကြတော့ဒီလူစုခွဲပြီးတော့ပေါ့နော်အတန်းလိုက်ပေါ့ဥမာတကန်းလားနှစ်တန်းလားဒီနေ့အပြည့်သာမီးပွဲပေါ့နောက်တစ င်းပြီးအောင်လုပ်ပါလို့တော့သူတို့ပြောဆိုထားတာပါ
။စာတင်ကြချို့မှာတော့ဘော်လာတွေထားပြီးမိဘတွေကစိတ်ယုံနေမှအလုံးလုံးနေရတာမို့အတူနေလို့မရတဲ့တောင်းသားတွေကိုနေရာဒီတောင်းပရက်တွေမှာလည်းလက်ခံပေးရတာတွေရှိတယ်လို့တချို့တောင်းသားတွေကတော့မိဘတွေနဲ့အတူနေရပြန်ကြတာတွေလည်းရှိနေပါတယ်။ဒီထဲမှာမိဘမဲ့ကလေးတွေလည်းရှိနေတာပါ။ဒီလိုတောင်းသားတောင်းသူတွေနဲ့ပတ်သက်လို့ညညားပြတ်ထုတ်ပြန်ထားတာတွေကိုလည်းဆက်ပြောပြပါမယ်
။ဥမာအဆောင်မှာအဆောင်နေကလေးတွေအတွက်ကြတော့ဒီတပတ်အတွင်းပေါ့နော်။ဆောင်မပြီးသွားပြီဆိုရင်မိမိရဲ့ခြံသာထက်နေရတွေကိုပြန်ပို့လို့ရတယ်ဆိုလည်းပို့ပါ။အဲကလေးလုံးဝကလေးတွေမှာမိဘမရှိဘူး။ကျောင်းမှာလည်းနေရတဲ့အနေထားဆိုရင်တော့အမိစီစီကိုပြန်ပြီးတော့သတင်းပို့ပေးပါဒီကလေးတွေရဲ့ကျန်းမာရေးအတွက်ပေါ့နော်ဒီကျောင်းရဲ့လုံခြုံရေးအတွက်ပေါ့နော်ပြန်ပြီးတော့သတင်းပို့ပေးပါလို့သူတို့ပြန်ပြီးတော့တောင်း
မကြာခင်မှာ2020-2021ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူတွေကိုပြန်လက်ခံဖို့ရှိရမှာဒီနှစ်မှာတော့ကျောင်းသားသင်လက်ခံရမှာစီမံကန့်သတ်ချက်တွေပို့လာလိမ့်မယ်ဆိုပြီးဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီနောက်တစ်ခဲနှစ်စီအတွက်ပြန်ဖွင့်ပေးရမယ်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာပေးတယ်အဲ့ဒီလိုကြော်ညာမယ်ဆိုရင်လေဥပမာညီမတို့ကျောင်းတွေက registration ပေါ့နော်ဒီကျောင်းသားအစ်တတွေဟောင်းနေပြန်ပြီးတော့လက်ခံမယ်ဆိုရင်လေအဲ့ဒီသူတို့ရေဆက်မှတ်ထားတဲ့ဒီစီကံလေးတွေပေါ့နော်ဒီလိုက်နိုင်ရမယ်ပုံစံလေးသူတို့ဒီနေ့ထုတ်ပြောတယ်အဲ့ဒါကဘာလဲဆိုတော့ဥပမာကျောင်းတွေကလေးတွေလက်ခံမယ်ဆိုရင်ဘယ်ကနေလာလဲပေါ့နော်ဘယ်ဒီခိုင်းကိုရောက်တာကဘယ်လောက်ရှိပြီလဲပေါ့ဥပမာပေါ့နော်မြန်မာပြည်လာရဆိုရင်မြန်မာပြည်မှာပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးဘာတွေသိခဲ့လဲပေါ့ဘာတွေပောင်းချင်မှာဘာတွေရှိခဲ့လဲပေါ့အဲအဲ့လိုမျိုးတို့သတင်းဆက်လက်လေးကောက်လို့ရအောင်လို့ဆိုပြီးတော့တို့ format လေးတို့ပြင်ချပေးမယ်အဲ့ဒီကလေးတွေကိုစောင့်ကြည့်ကြလား14ရက်ဆိုပြီးတော့တို့အိမ်နေနေမှာပဲပေးထားမယ်ပြီးတော့မှလာစာတင်ငန်းတော့တို့ပေးဝင်တဲ့အစီအစဉ်တွေနဲ့တို့ကြွားမယ်အဲ့တော့ကိုထပ်ပြီးတော့အစီအစဉ်တွေတို့ထပ်ခေါ်ဖို့ follow up လုပ်ဖို့အစီအစဉ်တွေရှိတယ်
အခုအခါမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကမြန်မာရွှေပြောင်းစာတင်ကျောင်းတွေလိုက်နိုင်ရမယ့်အခြေအနေတွေကိုမြန်မာရွှေပြောင်းဆရာမများအစည်းအဝေးပါဝင်ပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုလိုက်နံတွေ့ဆုံမှုတွေလုပ်နေပါတယ်။အဲဒီမှာတော့ကျန်းမာရေးအတွက်တေချာပြင်ဆင်မှုတွေလုပ်ရမှာတွေကိုလိုက်နံဆွေးနွေးနေတာပါ။ကျမကအေးအေးပါပါ။ထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင
်။သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာ့တဝန်းငွေကြေးစည်းကွက်တိတိကျကျရှာဆင်းပြီးကြီးပွားရေးအပေါ်ရိုက်ချက်မှုတွေပြိုလာနေပါတယ်
Padang Siwai would jab and be named Yibo season ago. Kamanang and Domanyama, Chaman looks on Lani Zabare. The virus will Gusamu machine Babulo, Tupian Tari, Yamanangamayo. Corona Gayazao, Siwai Yakamu, Bari Shinibale. Yakamuga, Pelati, Sola Nangwe, Shivale. Yakamuri Neao, Bari Tumpian, Kaintre, Tidle, Surarigo, Slinina, Daya Lysisema, Suni Daya on Bashan. Pawin Suni Minya Ludwinine, few years on and bear, J. Netonyan, Ne. ตงชินเนี่ยงางๆลิโกขอยุบีสัตว์ตัวยามเตลิโฟนนัมเบอร์โกจุติญเปโปฉาနိုင်มาเลยกูไรมาปาวินနိုင်เนี่ยตูรีนี้เนี่ยเลยอีเมลเนี่ยเว็บဖြစ်ဖြစ်အပန်ဖိုင်เนี่ยเว็บဖြစ်ဖြစ်
ရခိုင်မြောက်ပိုင်းကတိုက်ပွဲချင်းတဲ့နေတဲ့ကြောက်တော်မျိုးတွေမှာသတင်းတစ်ခါကျော်အတွင်းနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခတွေတောင်းငန်းတန်းတိရှိနေပါတယ်လက်ရှိအချိန်ထိလည်းစစ်ဆောင်ဥယျာဉ်တွေထပ်တိုးနေသလိုတက္ကသိုလ်ဝန်ထမ်းဆောင်ဝန်ဖြစ်ဆိုပြီးတဲ့ကြောင်းသူကြောင်းသားတွေလည်းနေရာပြန်ဖို့ခက်ခဲနေကြပါတယ် ရခိုင်မြောက်ပိုင်းကကြောက်တော်မျိုးတွေမှာမလန်စာပိုင်းကတိကဆွေရတက်နေရောခိုင်လက်နက်ကန်ရေးဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ချင်းလက်နေဒေသခံတွေဟာကြောက်တော်မျိုးကိုထွက်ပြေးလာနေကြပါတယ်
လက်ရှိချင်းဒီကြောက်တော်မျိုးပေါ်ကိုရောက်ရှိလာတဲ့စစ်ဆောင်တွေဟာတပေါင်းနီးပါးရှိတယ်လို့ကြောက်တော်မျိုးမျိုးဖာတောက်တာထွန်းအေးကပြောပါတယ်။မှန်ပါရှင့်။ရှင်းနှစ်မှာစပြီးတော့မိဘကြေးရွာကဥက္ကဋ်တွေစပြီးဝင်လာပါတယ်။အဲဝင်လာတာကတော့40လောက်ပါ။ဒီနှစ်တနည်းတောက်ပြီးဝင်လာတာရှင်းနှစ်ကနေစပြီးတော့အခု
ကျတော့ကင်ပိန်းမော်ဝင်နေတဲ့ဆွေမျိုးအိမ်ဒါပေမဲ့နီးစပ်တဲ့ခြေရွာတွေအဲ့ဒါတွေကိုခိုးမိခိုးပြီးတော့ခိုးကပ်ပြီးတော့ဟောတဲ့ဥယေကတော့အများကြီးပါတယ်။အဲဒီဆိုတာကကျွန်တော်ကတောင်းငန်းတန်းတိရှိနေပါတယ်။ကြောက်တော်မျိုးနေအတွင်းကလက်ရှိတိုက်ပွဲကျင်းထန်နေတဲ့
ဟုတ်ချွေလိုင်းကတဲဝင်အခိုင်ကျင်းတဲ့သူကအစီအစဉ်နဲ့ဟောက်ထားတဲ့မော်ဒူလာဟောက်စ်ပေါ့နေပူခံတပေးချောင်းစခန်းတစ်ခုရှိပါတယ်။ကျန်တာကတော့ကျွန်တော်တို့မြို့နယ်သာသနာပြီးမှန်မှာအရေးပေါ်လိုအပ်လိုထားတာရှိပါတယ်။နောက်ကျွန်တော်တို့ဒီနေ့လေကျရင်တော့မြို့မအားထက်ကမြို့မအားထက်ကအဆောက်အဦအောက်ထက်မှာကျွန်တော်တို့ဒုက္ခတွေထောက်အောက်လောက်ကိုကျွန်တော်တို့ထားဖို့အစီအစဉ်ရှိပါတယ်။နောက်မြို့အဝင ကျွန်တော်ຢາດາຖ້າວ່າແດ່ဟိုနောက်ဆုံးອເນນະກໍຊ້ານຍົວອາຖາກອະສາອູ້ມາເຈົ້າနောက်ປ້າຍဝင်ລະແດ່ດຸກຂະເດີ້ດີໂຕຖ້າບໍ່ອິດຊີຊິວ່າແດ່
တပတ်ကျော်အတွင်းမှာစစ်ဆောင်ကောင်းကင်ที่ရှိလာတာကြောင့်စစ်ဆောင်တွေရဲ့စော်ဝတ်နေရဲ့ကျန်းမာရေးပိုင်းတွေမှာခက်ခဲတွေရှိနေတယ်လို့သူကဆက်ပြောပါတယ်
။စုစုပေါင်းမှာဟို76ပေလောက်ပဲရှိတဲ့အခန်းတစ်ခန်းမှာလူ100ယောက်လောက်နေတယ်ဆိုတော့ကျွန်တော်တို့အခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်အန်ဒီနက်ကျွန်တော်တို့အမြင်မှာဘလို့မသိတော့ပါဘူး။အဲ့ဒါကနေထိုင်ရဲ့သူတို့အတွက်ခက်ခဲတစ်ချက်။နောက်တစ်ချက်ကရေနဲ့မိန်လာတန်ရှင်းမှုလုံးဝမရှိဘူး။နောက်တစ်ချက်ကတိုင်းရီတောက်ရီတိုင်းရီတောက်ရီကအခုဒီအစိုးရစီကတရုတ်ဝင် IDB camp ကိုဝင်သွားပြီနဲ့အစိုးရစီကအခုညီပါမှကျွန်တော်တိတိယောက်ယောက်မရောက်သေးပါဘူ
းဒီကနေ့မလ18ရက်အင်္ဂါနေ့ဟာတက္ကသိုလ်ဝန်ထမ်းစာမျိုးပေးဖြေဆိုပြီးတဲ့နေ့ဖြစ်တာကြောင့်ကျောက်တော်မျိုးပေါ်ကိုလာရောက်ဖြေဆိုကြတဲ့အကြောင်းသူအကြောင်းသားတွေအနေနဲ့စာမျိုးပေးဖြေဆိုပြီးရှင်မိမိနေရာကိုပြန်ဖို့အတွက်ခက်ခဲနေကြပါတယ်ကျောက်တော်မျိုးနဲ့တင်းမကြီးရွာကနေစာမျိုးပေးလာရောက်ဖြေဆိုတဲ့အကြောင်းသူမခန့်ဆန်းဦးကတော့စာမျိုးပေးပြီးတော့တဲ့အချိန်အင်္ဂါပြန်ရှင်ပေးမယ်ရွာမှာလူရှိတော့တာကြောင့်စစ်ဆောင်စခန်းမှာပဲခက်ခဲမျိုးစုံနဲ့နေထိုင်နေကြတယ်လို့ပြောပါတယ
်အင်္ဂါပဲပြန်ရှင်ပါတယ်ဒါပေမဲ့အင်္ဂါနဲ့မပြန်ရဲဘူးဒီမှာနေရာရတဲ့ဒုက္ခဟိုရေခဲနေရတော့အဝဲလေးရတဲ့နေရာတွေအရှင်တော့မပြေပါဘူးဒီလိုပါပဲတကယ်အဝဲလေးရတဲ့နေရာတွေရောအကုန်လုံးကတော့လူတွေကအများကြီးဆိုတော့လေဒုက္ခတော့တော်တော်တော့သိပါတယ်ဒါပေမဲ့တောင်ထောက်တဲ့လူတွေကတော့တောင်ထောက်ပါတယ်ဒုက္ခတဲ့ပြည်သားတောင်ဝင်တွေကမဟုတ်ပါဘူးသာသာတော့အာယုံတိုင်းမရတော့ပါဘူးချင်းသူလေရွာကရောက်ဖားပြီးဖန်သွားတယ်အဲ့လိုကြားတဲ့အခါကိုနဲ့ခင်တဲ့ဦးလေးတွေဖန်သွားတယ်အဲ့လိုကြားတော့သာဝန်နဲ့စိတ်ကူးမဝင်ပါတော့ပါဘူးဒီလိုလည်းဒါပဲဖြေလိုက်ရတာပါပဲဒ
ီလိုပါပဲ။ရခိုင်တိုင်းဒေသညနေစုများအစည်းအရုံး REC ရဲ့ထုတ်ပြန်ချက်အရရခိုင်တော်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်းနှစ်ပေါင်းထိရှိနေတာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်ပါစစ်ထွေမျိုးကနေတသိန်းပေးပို့ထားတာလည်းဖြစ်ပါတယ်ခင်ဗျာ
။ POA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာလဲ VOA ရဲ့ရုံမြင်သားကြအစီအစဉ်တွေကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Intel Set 17နဲ့ Mia Set 3ကျုပ်တွေကနေဖိုင်ယူကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင်တော့ barmis@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့1-2-3-8-5-5-5လေးကိုခေါ်ဆိုနိုင်ပါတယ် VOA American အတိုင်းရဲ့ပုဒ်တဟူးနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24-25-30 နဲ့ line lambda meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်6နိုင်သည့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထက်မှာတော့လူလူနဲ့ကြာမာရေးကဏ္ဍ၊အားကစားကဏ္ဍတွေကိုလဲကြားရဖို့ရှိပါတယ်။ရှုတော်ကိုစလေရီကိုနှုတ်ပိတ်လိုက်တာလားဆိုတဲ့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်မှကြားဖို့ရှိတာကတော့
ရှုတော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့နဲ့သဘောတကူကရှုတော်ကိုစလေတယောက်ကဟလာရာဇဝတ်မှုလို့ဟာမျိုးဟလာလူကျုံမိတ်တိတ်ခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးရှုတော်ကလည်းခွင့်ပြုတာကတော့တပိုင်းပေါ့နော
်တရင်သမားလည်းဖြစ်နိုင်ငံရေးသုံးသက်သူတူလည်းဖြစ်တဲ့ဦးတီဟာသွေးပြောတော်ပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်နိုင်ကြပါပြီရှင်။စာတင်ကြောင်းကိုတမရိုရဲ့လက်နက်ကြီးကြီးထိမှန်တယ်လို့မီဒီယာကိုပြောတဲ့အမျိုးသားလွှတ်တော်ကိုစလေကိုတရားစွဲဆိုတဲ့ကိစ္စဟာမှန်ကန်ပါရဲ့လား။တကယ်လို့ဒီပြောဆိုချက်ဟာအချက်အလက်မမှန်ကန်ဘူးဆိုရင်တော့ပြည်သူကိုစလေတူကိုဒီလိုတရားစွဲဆိုလိုက်တဲ့အတွက်နိုင်ငံရေးလှုပ်ခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်တို့ကိုဘလို့ရိုက်ခတ်နိုင်မှာသလဲ။ဒရင်သမားလည်းဖြစ်နိုင်ငံရေးသုံးသက်သူတူဖြစ်တဲ့ဦးတီဟသွေးနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်။
ဒီဟာသေးခင်ဗျာမကြသေးခင်ကဘူးစီဆောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားရတဲ့အကြောင်းပြောတဲ့လွှတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်။ဆိုတော့အဲ့ဒီလိုကိစ္စတွေမှာလွှတ်တော်အမတ်တွေတောင်မှလွတ်လွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်။ဆိုတော့မြန်မာနိုင်ငံမှာတဲ့ဒင်းသမားတွေတဲ့ဒင်းရယူပိုင်ခွင့်ဘလောက်ထိကြရပြန်ပြန်ရှိနေပါသေးလဲအထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျဉ်ကျက်လာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပီဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိကျင်လို့ပါခင်ဗျာ
ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့တဲ့ဒင်းရယူရတာရောတဲ့ဒင်းနဲ့ပတ်သက်လို့တုတ်ပြန်ရှိကြတော့အဲ့တော့ကဲရှိကြတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စကိုတိုင်တော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါလေဗျာအဲ့ဒါကတော့ဒီကိစ္စကတော့ဆက်နေနောက်ပိုင်းပေါ့နော်ကျွန်တော်ဟိုပြိပက္ခတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေရှိခဲ့တယ်ဗျာအဲ့တော့ဟိုပြောတဲ့အခါမှာအမေရန်ဟိုဂရင်းသမားတွေနေနေလဲဟိုကျုံသွားတာတခုတော့ဓာတ်လိုက်ပြီးဒီဘက်ကလည်းကျော်လာလားဒီဘက်ကလည်းကျော်လာလားဆိုတဲ့ဖြေလေအဲဖြစ်ခဲ့တယ်ပေါ့နော်ဒီကိစ္စကတော့ဒီလူစလန်လူဖွဲ့ကြီးတွေနဲ့ခိုင်လူဖွဲ့ကြီးတွေကလည်းမှဖြစ်တဲ့ပြဿနာဒါမှဆိုရင်ဟိုဘက်ကလည်းကျော်လာဒီဘက်ကလည်းကျော်လာဆိုပေမဲ့အပြာလို့လည်းရှိကြတယ်။အခုဆိုလို့ဆိုတဲ့အဲအခိုင်ကြမလို့လည်းဒီအစိုးရတက်တယ်လို့ကြားပါပေါ့။အခုတော့ကျဲဖြစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးဟိုကြုံလာတာပေါ့။ဒါလည်းအင်ဒီကေတာတစ်ခုပေါ့။ကျွန်တော်တို့ဗရင်းသမားတွေအနေနဲ့သတိထားမယ်အဲဟိုအခြေအနေတစ်ခုဟိုဒါမိသားစုပြောင်းနေတယ်လို့ပြောရမယ်။အဲ့တော့ ဘလို့ချင်းလေးမျိုးတွေပါအစဉ်ပြေဘလို့ချင်းလေးမျိုးကတက္ကနာတက်တယ်ဆိုတဲ့ဒီကကျွန်တော်တို့တွေကဘလို့ကောင်းတယ်မပိုင်းထားနိုင်ဘူးပေါ့နော်မခံမနိုင်ဘူးတက္ကနာဖြစ်ပြန်လဲဖြစ်တယ်မဖြစ်ပြန်လဲမဖြစ်ဘူးပေါ့နော်ဆိုတော့ဒါရင်းလုံးမှုနဲ့တက်တဲ့ရင်ကျွန်တော်တို့ကဟိုဘလို့တော့ချိန်ချလို့မရဘူးပေါ့ဆိုတော့ဒါကလည်းပြည်အားတမျိုးပဲမဖြစ်လို့လည်းဆိုကျွန်တော်တို့ကလုံလောက်တဲ့အကြောင်းမရှိဘူးဒီနေ့ဒုတိယကုသလေးဒီလိုဟိုဟာဒီပြည်အားရှိလာတဲ့အခါကျတော့ဒီတည်င်းဒီနေရာလေးတက်မှာပါပို့ပြီးတော့ပြ
ည်ရတကယ်တော့တည်င်းဌာနကိုလည်းအရေးယူရပြောတဲ့စွတ်တော်အမတ်ကိုလည်းအရေးယူရဆိုတော့ဒီသတင်းဌာနတို့စွတ်တော်အမတ်တို့ဆိုဟာသူကပြည်သူအကျိုးကိုဥထိတ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူရဲ့လုပ်ငန်းတာဝန်ကိုဖြစ်နေကြပါလားစာမန်အရသူအရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့ပလိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ချုပ်ပေါင်းမှုတွေအဲ့ဒါနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရလားခင်ဗျာ
အဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိလို့ရှိလို့ကျွန်တော်တို့အတက်တော်လေးပို့တော်လက်ခတ်တယ်ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေလည်းဒီနေရာမျိုးတွေကိုကိုယ်ရင်တောင်းဖို့ဖြစ်နိုင်မှာနော်ကျွန်တော်တယ်လီဖုန်းတွေကလားအဲ့ဒါကကျွန်တော်တို့ဒီ Messenger တို့ Viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲသတင်းတွေရဖို့ကြိုးစားရဲဆိုတော့ကျွန်တော်တို့ဘာသာပြဿနာကကျွန်တော်တို့မှာကြားရတဲ့ပြောနေရရှိတယ်တခါကအေးတခါလည်းပြောတာရှိတယ်ဒါပေမဲ့ကျွန်တော်တို့ကတော့ပြိတ္တကဖြစ်နေတဲ့အတွက်အတွက်ကြီးနဲ့ကိုကလည်းပြောတဲ့ဟာတစ်ခုကျွန်တော်တို့ကဗဲသမားအကြည့်ကြီးလို့မရဘူးတော့တပ်ပါတီလို့ကျွန်တော်တို့ကြည့်ရတာပေါ့တပ်တရပေါ့တော့လွတ်လပ်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလာဒီဒီအသက်ကြီးတဲ့ဓာတ်ရောလကောင်းတယ်နော်ဆိုတော့သူရဲ့ပြောချက်တွေနဲ့တန်ချိန်ကိုကတော့ဒါမှလည်းကျွန်တော်တို့ကပြိတ္တကကြားမှာကျွန်တော်တို့တန်တဲ့အမှန်ကန်တဲ့ပြောကျွန်တော်ထောက်တယ်မဟုတ်
ဘူးသူစရာသေးပြောသလိုပဒီပခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့လေတမတော်သတင်းပြန်ကြရေးဖွဲ့လည်းသူတို့ပြောမယ် A ဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တိုင
်း
ဆိုတော့စောစောကပြောသလိုပဲဗက်မလိုက်တဲ့လူရဲ့အသံကိုလူကျင်နေဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူသူတို့ဆရာသတင်းကျွန်တော်ရိုက်ယူတာတော့တန်ဖိုးကြီးရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျာဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍တရားပေါ့နော်ဆိုတော့ဒီလက်နက်ကြီးကြတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုကင်မရာဘက်ကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကင်မရာဘက်ကနေပြီးတော့ငင်းချက်ထုတ်တင်တယ်ဆိုတော့ငင်းငင်းနဲ့ဆိုလို့ရှိလို့ရှိလို့ချင်းလဲဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြန်ပြောပေးဖို့အဲ့ဒါဆိုတခုပေါ့နော်ဘယ်လိုတော့ argue လုပ်ပြီးတော့ဟလာအော်ဘာလို့ဆိုတော့ဒါစီဗီလူကတရားဝင်ရွေးချယ်ထားတဲ့ law maker တွေဟာဥပဒေကြီးအမတ်တွေပဲဒီဟိုကိုယ်စလဲတွေပဲလေဆိုတော့ဒီလိုမျိုးကိဗိသတင်းနဲ့ပတ်သက်ပြီးတော့ညင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလာအမားပြင်ဆင်ခြင်းနဲ့ဒါမှားတယ်ပေါ့နော်တပိတ်လည်းပြပြီးတော့ဟိုပြင်ဆင်ဖို့ဟလာတောင်းဆိုတာမျိုးဟလာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တို့အရင်လုပ်သိခြင်းနဲ့ဆိုတော့ဟိုကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာဒီလက်ကြီးကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဒီဘက်ကကြားတယ်လို့ဟိုပြောဖို့ဆိုတာကဟိုတာမန်အဖြစ်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောဟလာဒီဘက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့အဖွဲ့အစည်းကသဘောအဖွဲ့အစည်းတော့မဟုတ်ဘူးဗျာမီဒီယာဖြစ်နေတယ်ဒီဘက်ကလည်းလွတ်တော်ကိုယ်လည်းဖြစ်နေဆိုဒီဖြစ်ရှင်းနေရတော့ကျွန်တော်တို့နိုင်ငံရေးမှာဒီမှာကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကြီးပူသားဆွလာမှုရှိပေါ့အဲ့လိုထိမ့်ချုပ်ပြီးတော့တကယ်တော့ကိုယ်စီဟာသွေးစောစောကပြောသလိုပါပဲပြင်ဆွတော်ကိုယ်စီတွေဟာပြည်သူဗန္ဓဝဆောက်ပြီးတော့ပြည်သူဝန်ကိုဆောင်ရွက်လူတွေပြည်သူကိုစားပြောနေရတဲ့ဒီလူတွေဟာပြောရေးစုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာဆွတော်ကိုယ်စီတွေရဲ့ပြောရေးစုခွင့်ကိုနှုတ်ပိတ်လိုတဲ့သဘော level တက်ရောက်သွားနိုင်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမတော်ကတရားစွဲတော်ကိုဆွဲစုခွင့်ပြုရဲဆွဲတဲ့ခြင်းတွေကြားလို့ဟာဘယ်လိုယူဆလဲအခြေအနေပတ်သက်လို့
ဒါကတော့ကျွန်တော်အမြင်ပြောရရင်လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်စီတယောက်ကဟလာရာဇဝတ်မှုလိုဟာမျိုးဟလာလူကျင့်ဝတ်တိတ်ခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကလည်းဖွင့်ပြတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအငင်းပွားပွဲကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုတော့အတော်တယ်ပေါ့နော်ကျွန်တော်တို့ဖွင့်ပြတာမျိုးကတော့ဖြစ်ရင်ဟိုအတိုးအကျကမကောင်းနိုင်ဘူးပေါ့ဗျာဘာလို့လဲဆိုတော့ကျွန်တော်တို့ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြောရဆိုရတဲ့အခါမှာဝန်ထုပ်ဝန်ဘိုးဖြစ်လာတယ်ငါကအဲပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မှအားကိုးပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟဲ့လားဖြည့်ရှင်းလို့မရဘူးအကောင်အွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟဲ့လားပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ်
ပ တကယ်တမ်းအဲ့ဒီသတင်းကိုပြန်ကြည့်ရင်စာတင်ညာကိုလက်နက်ကြီးထိရဲဆိုတာသိဆွေရတဲ့ဖြစ်ရတခုပါဘယ်ဘက်ကပဲဖြစ်ဖြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အပြုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုနိုင်ကစာဦးဆောင်ရဲ့တင်တယ်ပေါ့ဗျာလွှတ်တော်မှာဒီကိစ္စဘယ်လိုဖြစ်သလဲရှင်းပါပါညာဆိုပြီးတော့စုံစမ်းကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီသတင်းကိုပြောတယ်လွှတ်တော်အမတ်တော်အေးအေးယူခံရတယ်ဆိုတော့အချိန်များပိုဆွတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနစ်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတော့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါသလားဥတီရဆွေ
ဒါကတော့ကျွန်တော်အမြင်ပြောရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်တို့ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ရှိရင်ခြေကဥပဒေပြင်ဆင်ရေးနဲ့ကျွန်တော်ဖိအားများနေတယ်အဲ့လိုပဲအခုတခါကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုးဖိအားတွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာယုံထားမှုအားနည်းတာကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတက်ဆိုင်ရာသွတ်တော်တွေပြည်နယ်သွတ်တော်တွေဟိုဖန်ငိုင်းပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတယ်တွားပေးတယ်ဒါဆိုတော့အထဲဆုံးတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်အောင်ပြရဖို့တော့ကိုတုံ့နှက်စစ်ဆေးတာမျိုးဖြစ်တယ်အထူးသဖြင့်သွတ်တော်ကိုယ်စားလှယ်ပါဒီကိစ္စတွေမှာပါဝင်နေတဲ့အတွက်ကြောင့်မို့သွတ်တော်ကစာဝယ်ယူပြီးတော့ဒီကိစ္စကိုအဲ့တို့ကိစ္စလိုသဘောထားပြီးတော့သူရောက်စုံစမ်းစစ်ဆေးဖို့တိုက်တွန်းတာမျိုးတစ်ခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာသွတ်တော်ဂျန်နီယာရဲ့လုံခြုံမှုပေါ့နော်သွတ်တော်ဂျန်နီယာမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖြစ်အားဖြစ်မယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်သတင်းသမားတွေသွတ်တော်ကတော့သူတို့ကစောစောကပြောသလိုသွတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူ့ဗန္ဓာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာ network ဆရာရှိတယ်တော့မရှိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာ backlight မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်။ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲ။အဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအဆအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတစ်ခုကကျွန်တော်တို့ကတယ်လီဖုန်းကလုံးနဲ့ဖုန်းပေါ်မှာပြောကြားချက်တော့ပဲကျွန်တော်တို့ကတုံ့နိုင်တယ်ကိုယ်တိုင်ကိုယ်တိုင်တရားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာလည်းတချို့ကိစ္စတွေကအမှားပြင်းရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအဖြစ်လို့ဆိုတော့ဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားမှားခဲ့ရင်တော့မမီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှသက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကအောင်လက်ဆောင်တော့မှပဲလက်ဆောင်ရင်တော့သူကပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီသတိပကဒေတာမှရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ဆောင်လာရင်အဲ့ဒီဒေတာမှရှိတဲ့ KM နဲ့ကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီဒေတာလူတွေတို့ကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေကအကောက်ွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးဆက်တွေကဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုတကယ်ကျွန်တော်တို့တိုင်းပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကိုယ်တိုင်ကလည်းအားပေးနေတယ်ရှိတယ်အဲ့ဒါပါလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းသိသွားဖို့ပေါ့နော်မီဒီယာကောင်စီပြည်ရှိရင်းနဲ့လှုပ်ဆောင်နေခြင်းဟာကျတာဟိုဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပထမအဆင့်အနေနဲ့ပထမအဆင့်အနေနဲ့ညှိနှိုင်းပြီးရှင်းနိုင်ရင်တော့ကျွန်တော်တို့ကဒီကချာပေါ့နော်ဒီရင်ကျင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ရှောင်းအားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအတိုးတဲ့မှာနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တော်လေးရလည်းမအောင်ပြင်တဲ့ပြည်တော်လေးဖြစ်သွားမှာပဲ
ဒီတစ်ပတ်အတွက်ကျွန်မရဲ့အစီအစဉ်မှာတင်ပြပေးမှာကတော့အသက်9နှစ်အောက်ကလေးတွေအတွက်အနေရမြားလာတဲ့ဝမ်ပြဲဝမ်ရှော့ယောဂါကိုဘလို့ကြိုတင်ကာကွယ်လို့ရမလဲဆိုတဲ့အကြောင်းပါပြင်းထန်တဲ့ဝမ်ပြဲဝမ်ရှော့ယောဂါဖြစ်ပွားမှုကိုကာကွယ်ပေးနိုင်တဲ့ Rotavirus ကာကွယ်ဆေးကိုလာမယ့်ဧပြီလမှာအသက်၄လပြည့်မဲ့ကလေးတွေကိုဒုတိယအကြိမ်ဖြစ်တိုက်ကြွေးပေးပြီးတော့အသက်၅လပြည့်တဲ့ရင်သွေးကလေးတွေကိုတော့ပထမအကြိမ်ဖြစ်တိုက်ကြွေးပေးမယ်ဆိုရင်ကလေးတွေမှာအဖြစ်များတဲ့ဝမ်ပြဲဝမ်ရှော့ယောဂါကိုကြိုတင်ကာကွယ်ထားနိုင်ပါတယ်။အပြည့်အစုံကိုတော့သက်ဆိုင်ရာဆေးပညာရှင်တွေကိုမေးမြန်းပြီးဒေါက်တာတန်းစောကတင်ပြထားပါတယ်ရှင်။
2020ခုနှစ်အတွင်းမှာမွေးဖွားတဲ့ရင်သွေးကလေးတွေအတွက်ဝမ်းသာစရာသတင်းတစ်ခုကတော့ Rotavirus လို့ခေါ်တဲ့ဝမ်ပြဲဝမ်ရှော့ယောဂါကာဝယ်ဆေးကိုကျန်းမာရေးနဲ့အကစားဝင်ကြီးဌာနအစီအစဉ်နဲ့အခမဲ့တိုက်ကြွေးပေးလို့ရနေတာပဲဖြစ်ပါတယ်။ ရိုတာဗိုင်းရပ်စ်ဟာကလီးငယ်လေးတွေမှာဝမ်ပြဝမ်ရှောရောဂါဖြစ်စေတဲ့ဗိုင်းရပ်စ်ပိုးအမျိုးအစားတစ်ခုဖြစ်ပြီးဝမ်ပြဝမ်ရှောရောဂါဖြစ်တဲ့ကလီးငယ်လေးတွေရဲ့90%ရာခိုင်နှုန်းဟာရိုတာဗိုင်းရပ်စ်ကြောင့်ဖြစ်ပေါ်ခံစားရခြင်းဖြစ်တာကြောင့်ရိုတာဗိုင်းရပ်စ်ကဝယ်ဆေးကိုတိုက်ခိုက်နိုင်ခဲ့မယ်ဆိုရင်ကလီးငယ်လေးတွေမှာဖြစ်တဲ့ဝမ်ပြဝမ်ရှောရောဂ ဝိုင်းပြဲဝန်ရှော့ယောဂါဟာတစ်ခုပါဝင်ဖြစ်နေပါတယ်။ရိုတာဗိုင်းရပ်စ်ကာဝေးဆီးကိုပုဂ္ဂလိကဆေးရုံအချိန်နှုန်းမှာအခကြေးငွေနဲ့တိုက်ကြေးကုသခဲ့တာဟာအချိန်10နှစ်ကျော်ကြာရှိခဲ့ပြီးအခု2020ပြည့်နှစ်မှာတော့ကျန်းမာရေးနဲ့အခသာဝန်ကြီးဌာနရဲ့ပုံမှန်ကာဝေးဆီးထုတ်အစီအစဉ်မှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်2020ခုနှစ်မှာမွေးဖွားတဲ့ရင်းနှီးငယ်လေးတွေအနေနဲ့ရိုတာဗိုင်းရပ်စ်ကာဝေးဆီးကိုနှီးစက်ရကျန်းမာရေးဌာနနဲ့ကာဝေးဆီးထုတ်ဆွေးရည်တွေမှာတွားရောက်တိုက်ကြေးပြီးလို့ရနေပြီဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
။ရိုတာဗိုင်းရပ်စ်ဆိုလဲဆရာဦးရဲမင်းကျော်ပြောသလိုပေါ့နော်။ကျွန်တော်သုံးနေတာ10နှစ်နေပါရှိတယ်။ဟောဒါမဲ့ဟိုကျွန်တော်ကဈေးတားကြည့်တာအဲ့တော့ကောင်တောင်လို့ကဘယ်သူမှမတတ်နိုင်ဘူး။အခုချိန်ဒီလည်းပြင်ပမှာဆိုရင်ရိုတာဗိုင်းရပ်စ်တိုက်စီဆရာတို့ဆေးရုံမှာတိုက်နေတာပဲပြင်ပပုဂ္ဂလိကဆေးရုံမှာတစ်ခါတိုက်ရင်3000ကျပ်တယ်နှစ်ခါဆို6000ကျပ်တယ်နော်အဲ့ဒီပတ်စံအဲ့ကုန်ကြားဈေးကိုကျွန်တော်တို့ကတပြားမှမကုန်ဘဲနဲ့ပြည်သူလူထုကရပါ
ရိုတာဗိုင်းရပ်စ်ကာဝေးဆီးကိုရင်းနှီးငယ်လေးတွေရဲ့အသက်2လပြည့်တဲ့အချိန်မှာတစ်ချိန်တိုက်ကြွေးပြီးအသက်4လပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်မံတိုက်ကြွေးပေးဖို့လိုတယ်လို့သိရပါတယ်။ဒါကြောင့်ဖေဖော်ဝါရီလ1ရက်နေ့မှာအသက်2လပြည့်ပြီးရိုတာဗိုင်းရပ်စ်ကာဝေးဆီးစတင်တိုက်ကြွေးခဲ့တဲ့ရင်းနှီးငယ်လေးတွေဟာအခုလာမယ့်ဧပြီလ1ရက်နေ့မှာရိုတာဗိုင်းရပ်စ်ကာဝေးဆီးကိုဒုတိယအချိန်ထပ်မံတိုက်ကြွေးကြရမှာပါ။ဖေဖော်ဝါရီလထဲမှာစတင်မေးဖွားပြီးဧပြီလထဲမှာအသက်2လပြည့်မဲ့ရင်းနှီးငယ်လေးတွေဟာလည်းရိုတာဗိုင်းရပ်စ်ကာဝေးဆီးကိုပထမအချိန်အနေနဲ့စတင်တိုက်ကြွေးပေးကြရမှာဖြစ်ပါတယ်။ရိုတာဗိုင်းရပ်စ်ကာဝေးဆီးအပြင်အသက်အရွယ်လိုက်ထူးနှံတိုက်ကြွေးသင့်တဲ့ကာဝေးဆီးတွေကိုလည်းအချိန်မီရရှိအောင်တည်ထားပြီးထူးနှံတိုက်ကြွေးကြဖို့လိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးငယ်လေးတွေဟာဝက်ပြက်ဝက်လျှော့ကြောင့်ဖြစ်ပေါ်ခံစားရဖို့အခွင့်အရေးများတာကြောင့်ရင်းနှီးမိသားစုအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရိုတာဗိုင်းရပ်စ်ကာဝေးဆီးကိုမပြတ်မခွဲရရှိအောင်ကြိုးစားပေးကြဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်တထားလင်းကပြောပါတယ်။
အမှန်ကတော့လေကုသယောဂါတွေအတွက်ကာကွယ်ဆေးရှိနေတာကျမတို့အတွက်အကျိုးအမြတ်တစ်ခုပေါ့နော်အဲ့ဒီအကျိုးအမြတ်ကိုကျမတို့ကရအောင်သုံးရမှာမြန်ကာကွယ်ဆေးတွေဈေးကြီးတယ်တချို့ကာကွယ်ဆေးတွေဆိုလက်လန်းလောက်မမှီဘူးတခြားနိုင်ငံတွေမှာပဲရရှိမယ်အဲ့ဒီခါကျတော့အဲ့ဒါတွေအကုန်လုံးကိုကျမတို့ကအခွင့်အရေးရတဲ့အခါကျတော့ယောဂါဖြစ်တာကိုထန်ဆောင်နိုင်မယ့်အစားကာကွယ်ဆေးကိုချိုးပြီးတော့ထိုးရတာပေါ့နော်သူများတွေယောဂါဖြစ်နေပြီဆိုမှလိုက်ထိုးလို့ကအကျိုးမရှိဘူးဆိုတော့လေကျမတို့အတိတ်ကသိနေတဲ့သတင်းစကားကတော့ကာကွယ်ဆေးကကာကွယ်ဖို့ထားတာပါအဲ့တော့ထိုးရမယ့်အချိန်မှာအချိန်ပြည့်ရအောင်ထိုးပြီးတော့ကလေးကိုကာကွယ်သွားဖို့အတွက်ကမိဘတွေရဲ့ဝတ်တရားဖြစ်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့အသက်9နှစ်အောက်ကလေးငယ်လေးတွေအများစုဟာဝမ်းပြက်ဝမ်းလျှော့ယောဂါကို10ကျင်လောက်အထိဖြစ်ပေါ်ခံစားကြရလိမ့်ရှိတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်ခံမှန်းခြေအဖြစ်တစ်နှစ်မှာ2ကျင်လောက်ဖြစ်တယ်လို့ဆိုရမှာပါဝမ်းပြက်ဝမ်းလျှော့ယောဂါပြင်ထန်ခဲ့မဲ့ဆိုရင်ဆေးရုံတက်ကုသမှုခံရလိမ့်ရှိပြီးအသက်အန္တရာယ်နဲ့နှီးစက်တဲ့အခြေအနေတစ်ခုဖြစ်နေပါတယ်ရင်းနှီးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှော့ယောဂါဖြစ်ပွားမှုနှုန်းလျော့နေသွားစေဖို့အတွက်မဖြစ်မနေထိုးနှံတိုက်ကြေးပေးရမယ့်ပုံမှန်ကာဝေးဆီးထုတ်အစီအစဉ်မှာရိုတာဗိုင်းရပ်စ်ကာဝေးဆီးကိုထည့်သွင်းတိုက်ကြေးပေးရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်တထားလင်းကပြောပါတယ်
တဲ့နှစ်အောက်ကလေးသူဖြင့်9နှစ်အောက်ကလေးတွေရဲ့အမေတိုင်းကလေကလေးကအန်းနဲ့ဝမ်းပြက်တယ်ဝမ်းလျှော့တယ်ပေါ့နော်တစ်ခါတကံမကောင်းရင်ဆေးရုံထိရောက်သွားမယ်ဒီသူကလေးကရေတက်ဆုံးရှုံးလို့ပေါ့နော်မကြုံဘူးတဲ့မိခင်တယောက်မှမရှိနိုင်ပါဘူးကျမတို့ပြောရဲပါတယ်ကျမတို့လည်းမိခင်တယောက်ပါပဲအဲ့ဒီခါကျရင်ဆောဆောကလို့ကလေးနေမကောင်းတဲ့ကလေးရဲ့ပင်မစင်ရဲမှုကိုယ့်ရဲ့သောကနောက်ကိုယ့်ရဲ့အလုပ်ချိန်လေးနောက်တစ်ခါဟိုကုန်ကြတဲ့စရိတ်ပေါ့နော်နောက်တစ်ခါဆေးရုံနေမှာရောက်လာရင်လည်းဆရာဝန်တွေရဲ့ဝန်တော့ဝန်ပိုးတခြားယောဂါတွေလည်းပါရှင်လို့ရှိရင်လေဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့ကရှော့ချနိုင်မယ်လို့မျှော်မှန်းပါတယ်အသက်9နှစ်အောက်ကလေးတယောက်ကဝမ်းပြက်ဝမ်းလျှော့10ချိန်လောက်ထိရနိုင်မှာတစ်နှစ်မှာနှစ်ခါလောက်ရနိုင်တယ်အခက်မတင်ဆေးရုံရောက်နိုင်တယ်ဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့က60ရာခိုင်နှုန်းလောက်ကိုရှော့ချနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဒါကြောင့်ဒီကာဝယ်ဆေးကိုထည့်သွင်းတာဖြစ်ပါတယ
်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော့ယောဂါဖြစ်ပွားမှုကိုကာဝယ်ပေးနိုင်တဲ့ရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုလာမယ့်ဧပြီလမှာအသက်၄လပြည့်တဲ့ရင်းနှီးငယ်လေးတွေကိုဒုတိယအကြိမ်တိုက်ကြွေးပေးပြီးအသက်၂လပြည့်တဲ့ရင်းနှီးငယ်လေးတွေကိုပထမအကြိမ်ဖြစ်တိုက်ကြွေးပေးရင်အသက်၅နှစ်အောက်ရင်းနှီးငယ်လေးတွေမှာအနည်းငယ်ကြီးမားနေတဲ့ဝမ်းပြက်ဝမ်းလျှော့ယောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါအခုတော့အပတ်စဉ်တင်ဆက်နေကြအာကစားကဏ္ဍအလဲပါမြန်မာနိုင်ငံပေါ်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ရည်ရွယ်ပြီးတော့အသက်12နှစ်အောက်လူငယ်တွေကိုလှည့်ကျင်းပေးနေတဲ့ J League Football Clinic အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရနိုင်ကမေးမြန်းတင်ပြထားပါတယ
်။
မနက်ကဘောလုံးကမျိုးတိုးတဲ့ရေးအတွက်ရည်ရွယ်ပြီး J League Football Clinic အဆီဇင်တရက်ကိုရန်ကုန်မြို့ကမျိုးသားဘောလုံးအကယ်ဒမီမှာပြီးခဲ့တဲ့ February လကပြုလုပ်ခဲ့ပါတယ်ဒီအဆီဇင်ကိုတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ် J League နဲ့ Asia Center တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံနေတင်ကြားပေးခဲ့တာဖြစ်ပါတယ်ဒီ season နဲ့ပတ်သက်ပြီးမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးကိုကိုသိန်းကအခုလိုပြောပါတယ်
ဒီကတော့ဒီလိုတဲ့ဒီ football clinic ကတော့ကျွန်တော်တို့ဒီဂျပန်နိုင်ငံဂျီလီရနေပြီးတော့ဒီစင်မီတိုင်းကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့ဒီ football clinic ကိုဂျီလီရဲ့ club အပင်တစ်ပင်ဖြစ်တဲ့ Abira ကို club ကဆိုစင်မွာ beach center စင်မွာရဲ့ဒီအဲ့ဘောလုံးအပင်တစ်ပင်ရှိတယ်အဲ့စင်မွာရှိတဲ့ဘောလုံးအပင်တစ်ပင်ကဒီဂျီလီနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်နိုင်ငံဘောလုံးအဖွဲ့ချုပ်နဲ့လာရောက်ပြီးတော့ဒီစင်မီတိုင်းဆိုလာရောက်ပြီးတော့ကျွန်တော်တို့ရန်ကုန်ရှိတဲ့ဒီ clinic ကြီးကိုအဓိကကြီးဘောလုံးပညာဖြန့်ဝေရပါသူတို့ဂျပန်ဒီဘောလုံးပညာနည်းပြတွေကိုအကုန်လုံးသူလာရောက်ပြီးတော့ဒီဘောလုံးပညာနဲ့ပတ်သက်ပြီးတော့ဂျပန်နည်းစနစ်ဘောလုံးနည်းစနစ်တွေပတ်သက်ပြီးတော့ဖြန့်ဝေပြီးဒါတော့လည်းကျွန်တော်တို့ကဒီနေ့ပဲလောက်သွားမှာပေါ့သူတို့ဖြစ်ခဲ့တဲ့အချိန်ကိုနောက်နေပါလေသူတို့ဟိုဟာဖြစ်ပြီးတော့လောက်သွားမှာပါဟုတ်ဖြစ်သွားပါတယ်ဒီကတော့ဒီနေ့လောက်တဲ့ရေချေကတော့ကျွန်တော်ရှင်းပါတယ်ကျွန်တော်တို့ဒီ JT နဲ့ကျွန်တော်တို့ဘောလုံးပတ်သက်ကဒီကစားဆင်းယူ club တစ်ခုဖြစ်တဲ့ကျွန်တော် Elite club နဲ့ပါဆိုတော့ပူးပေါင်းပြီးတော့ဒီကတည်းကကိုဘောကင်းနေလို့ကြည့်ချပါအဲ့
တော့သူတို့ဘက်ကဒီပါလာပြီးတော့မြန်မာလူငယ်တွေကိုဘောလုံးသင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မှတ်မှတ်ချက်ပေးတာရှိပါလဲ
သူတို့ဒီလုံးတဲ့ဟာကတော့ဂျန်ကိုရှေ့တိုင်းခရိုင်မှာရှိတဲ့ကလေးတွေကိုသူတို့ဂျပန်သူတို့ဆိုဆိုက်တီပေါ့ဂျပန်ဒီဆိုဆိုက်တီကကလေးတွေနဲ့ပြီးတော့ဒီကတော့ကလေးတွေနဲ့သူတို့ဂျပန်ရဲ့ foundation ရဲ့ဒီကလေးတွေနဲ့သူတို့ကျွန်တော်တို့တရားဝန် IT ဒီကအကြိမ်ကြီးကြီးစကားပါပဲဒီနေ့ချင်းမှုလို့ရောဆက်မှန်ဒီလိုဒီနေ့ဒီရထလို့ပေါ့နည်းမှဒီရထလို့ပါပဲအဓိကတော့ကျွန်တော်တို့ဒီဒီမြန်မာပြည်ပေါ်မှာလာပြီးတော့ဒီလိုဈာရောက်တဲ့အဓိကရည်ချက်ကတော့သူတို့ brand ကိုကျွန်တော်တို့ချက်ပို့ပြီးတော့ကျွန်တော်တို့ဒီဟိုဟာဖြစ်ရှင်တယ်ဒီချက်ပြန်နေလာလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ single club နဲ့ကျွန်တော်တို့နေရာလည်းပြီးခဲ့တဲ့နေ့မှာကျွန်တော်တို့ဒီကစားခဲ့တဲ့နေ့ပြင်းနေပြင်းနေစီကုန်နေအဲ့လိုမျိုးကျွန်တော်ကစားခဲ့ပြီးချိန်မှာတော့ပြီးကျွန်တော်တို့ကစားခဲ့ပြီးတော့ကျွန်တော်တို့အဲ့ဒီဂျပန်လေးကဟို relationship ကအရင်မကိုရက်ကောင်းနေတာပေါ့နော်ဆိုတော့ဒီ relationship ကိုလည်းဒီကပုံစံဆိုတော့ကောင်းနေတဲ့ဆက်တာလေးရှိတယ်။အဲဒါကိုကျွန်တော်တို့တင်ပြနိုင်လို့ဒီ club က CEO တွေပြည်သူတွေခေါ်လာပြီးဒီ business နဲ့ပြင်ဆင်ကြတယ်ကျွန်တော်တို့ဒီ football clinic ကြီးကိုလုပ်တယ်ပေါ့နော်။အဓိကတော့ကျွန်တော်တို့လုပ်တဲ့အဲကတော့အခုမြေးတဲ့အထဲမှာအမြင်တဲ့အထဲမှာတော့ကျွန်တော်တို့ဒီမြန်မာပြည်ကရှိတဲ့ clinic တွေသူတို့ကတော့မှတ်ချက်ကြီးကတော့ဒီက talent ကြီးရဲ့အဲကျွန်တော်တို့ဂျပန်က clinic တွေနဲ့ဒီကျွန်တော်တို့မြန်မာ clinic ရဲ့ site တွေပုံနဲ့အရင်ကကျွန်တော်တို့ different ဖြစ်ခုအာ normal check လေးရအရင် talent ဖြစ်တယ်ဒါကြောင့်ဒီလိုမျိုးဒီ normal ကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီအဲမှသူတို့ဟို normal ကြီးနဲ့ပတ်သက်ပြီးတော့ဒီဥကြောင်းဆိုတဲ့ဟာဘောလုံးပြန်မွားရေးကသူကအကြီးကပေါင်းလာလို့ထားတယ်သူဒီကျေးဇူးတရားတဲ့သူရှိရတယ်ဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများနဲ့ကျွန်တော်တို့အများအသေးစားလေးကြီးအသေးစားလေးကြီးအများနဲ့တော့ဒီလိုဒီဘောလုံးကအများနဲ့ကျွန်တော်တို့ပုံမှန်ပြီးတဲ့အခါအချိန်မှာလည်းဟိုလောကရဲ့ကျွန်တော်တို့ဆလေးနိုင်တဲ့အမျိုးရှိထားကြတာဆိုတော့တောင်းဖို့သူတွေနဲ့ဒီစံပဒနေရောဒီအတန်းလုံးမှာဘောလုံးကိုတို့ကောင်းတဲ့နေရာနေပြီးတော့တိတက်ပုံပြီးတော့ဒီအာဆီယံလေးရနဲ့အာရှလေးတွေထီအောင်သူတို့တွေနဲ့အများကတော့ဘာပဲလို့လို့အကြီးအကဲတွေဘောလုံးတိုက်ရခံနေတာနေပြီးတော့သူတို့တွေနဲ့အများကပြီးတော့ဆောင်ရွက်ကြည့်ရဆိုတာပြောလို့ပါ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့ဒီလူငယ်လေးတွေကတော့ဘယ်လိုရွေးတာလဲအဖွဲ့ချုပ်ကရွေးတာလားသူတို့ကဒီမှာဟိုဟာလှုပ်ပါခြင်းလဲဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
ဒီကတော့ကျွန်တော်တို့အကြောင်းကြီးပေါ့ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်တဲ့မှာအမှုတော်အမှုတော်ပါရှိပါတယ်အမှုတော်တူရနေတယ်ကျွန်တော်ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီရှိုင်းခရိုင်ကိုအဲ့မှာပြီးပြီးကျွန်တော်တို့ဒီ select လုပ်ပြီးတော့အဲ့ဒီမှာဒီဘောလုံးစိတ်ဝင်စားတဲ့ခရီးကိုဒီတရားရင်ညီခဏပဲကြည့်ချေပြီးတော့ match ID ရအောင်ကျွန်တော်တို့ဟိုကြည့်လို့ချင်းဖြစ်ပါတယ်
ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာဒီနေ့ထဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီလိုဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးတို့ကလုပ်ဖို့တော့ကျွန်တော်တို့ရောဟိုအစီအစဉ်ပြောတဲ့ပြဿနာထားပါတယ်လာတဲ့နေ့ရန်ကုန်မြေတော်ဖြစ်နေတယ်ကျွန်တော်တို့လည်းရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမပွေးရပါဘူးပေါ့နော်ဒါတိစောင်းတယ်မြန်စောင်းတယ်လို့ရှိရကျွန်တော်တို့ကမော်လီမြန်လို့လာအမလို့ဖြစ်တယ်ဒီလိုလည်းပဲဖြစ်ပါတယ်စိတ်ဝင်စားပါဒီလိုလုပ်ပါမလို့ကျွန်တော်အချမ်းကြီးကျွန်တော်တို့ဒီစီအရောင်းနဲ့တောင်းချင်ပုံစံခိုင်ကြောင်းပြောထားပြီးဖြစ်ပါတော့
ဒီအဆီဇင်မှာရောတခြားဒီ J League ဒီဟာဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိတယ်ခင်ဗျာ
ပြီးခဲ့တဲ့၄-၅ရက်လောက်ကဥက္ကဋ္ဌဂျပန်ကိုတွားပြီးတော့ဒီဟာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဥက္ကဋ္ဌနဲ့တွားရောက်ပြီးတော့ဆွေးနွေးနေပါတယ်အဲဒါလည်းကျွန်တော်တို့ site မှာလည်းဒီဝင်တင်ထားပါတယ်ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံးနိုင်ငံကြီးတစ်ခုပြီးတော့ကျွန်တော်တို့ဟိုတူတက်မှုတွေဒီအကြီးအကဲဆွေးနွေးနေတဲ့ကျွန်တော်ဥက္ကဋ္ဌရယ်ဒီကတော့ကျွန်တော်တို့ဒါ
ို့ဒီကံပေါ်တော့ကျွန်တော်တို့နဲ့အများနဲ့ကျွန်တော်ပေါင်းမနေ relationship လေးရှိနေတယ်ဒီလိုကျွန်တော်နေရတော့အကြီးကကျွန်တော်ရဲ့ဒီ niche နဲ့ပိုင်းနေရဲ့အဲ့ကကျွန်တော်တို့ဒီမိသားစုရဲ့မျိုးလူကြီးအသင်းတွေကိုကျွန်တော်တို့၄၀နှစ်ချီဆန်းမှုကြီးကစားလို့ရတယ်။တကူးနည်းအောင်ကျွန်တော်တို့၁၈နှစ်ရောက်စကူးရောစကူးနည်းအောင်ကျွန်တော်တို့ပတ်ပြီးတော့ဂျပန်ဂျင်းနေစင်မတော်တော့ပြန်လို့ရှိပါတယ်။အဲ့ဒါဒီကျွန်တော်တို့နဲ့ဂျပန်ကနေပြစ်ချတာရှိတယ်။ဒါတော့အာဆီယံနိုင်ငံ၁၇နိုင်ငံလုံးပြစ်ထားတယ်။ကျွန်တော်မြန်မာလေးကျွန်တော်တို့ကပြောရပြီးရှိနေတော့ဖြစ်သွားတယ်။စစ်တင်တိုင်းဒီတန်ပေါ်တော့ကျွန်တော်မြန်မာတော့ပြီးတော့ပြန်နေကြပါဂျပန်အမြဲတမ်းပြစ်ပေးတာ။အဓိကတော့ကျွန်တော်တို့လူငယ် competition တွေကျွန်တော်တို့ဒီဖြစ်ခေါ်တဲ့တန်ဖိုးကျွန်တော်တို့ကစားဝင်ရရှိပြီးနောက်တစ်ခုကကျွန်တော်တို့ဒီချီကန်ဘွယ်တွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့ငယ်ပေးစဉ်အပင်တွေရောစီရင်တင်လို့လေးစဉ်ပင်တို့မျိုးစုံတွေတင်တစ်ချောင်းမျိုးစကုန်းမျိုးတွေရော joint training တွေပေါ့ဒီဆီလိုကြီးသွားဖို့ရပါရစားအခုဒီကထားဆိုကျွန်တော်တို့ဥက္ကရာတဲ့ဒီစနေနေ့ဖြစ်ပါတယ်
တန်ကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ video ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ video ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ viewe မြန်မာပိုင်းစာမျက်နှာဖြစ်တဲ့ viewe bami's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရဲ့ရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မနေ့ကကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်ထားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကြံနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ပြည်တွေကတလဲပြောပြပေးပါအောင
်ကိုရိုနာဗိုင်းရပること့စ်ကြောင့်စီးပွားရေးထိခိုက်မှုတွေသက်သာစရာရရှိဖို့အတွက်အစိုးရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအင်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပること့စ်ရိုက်ခတ်မှုတွေကြောင့်အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထဲကိုငွေကြေးအများဆုံးထောက်ပံ့ပေးနိုင်အောင်ကြိုးစားနေတဲ့အကြောင်းဗန်နာရေးငွေကြီးစတီဗ်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ဘက်ကအတည်ပြုနိုင်အောင်သမ္မတထရမ့်အစိုးရကကြိုးစားနေတာပါရှင်။ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကကြားမြစ်လိုက်တယ်လို့ပဲဒီမလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေပေါ်ကန့်သတ်ချက်တွေဒီကနေ့ချမှတ်ထားပါတယ်။ဒီနိုင်ငံပြင်ကဘာပေါ်မှာယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်ထောင်နိုင်ငံတွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဒီနိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်တော့နိုင်ငံပေါင်း160လောက်ကလူပေါင်း 38,500 ကျော်မှကူးစက်ဖြစ်ပွားနေပြီးသေဆုံးသူ 9,500 ကျော်ရှိနေပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကမ္ဘာကယောဂါအဆင့်ကိုရောက်လာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုလူနဲ့စတင်စံတပ်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုထားပါတယ်။COVID-19 လို့နာမည်ပေးထားတဲ့ဒီကက်ယောဂါစုကိုကာကွယ်တိုက်ဖြတ်နိုင်ဖို့အတွက်ကာကွယ်ဆေးသစ်ကိုတော့ဒီယောဂါစတင်ဖြစ်ပွားတဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစတင်ထုတ်လုပ်တာပါ။အလားတူပဲအမေရိကန်ပြည်ထောင်စုမှလည်းဒီယောဂါကာကွယ်ဆေးစံတမ်းမှုတွေအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအကြိမ်လူနဲ့စံတမ်းမှုကိုအင်္ဂါနေ့ကပဲစတင်ခဲ့ပါတယ်။ကမ္ဘာတဝန်းမှာအခုလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ပုံမှန်တိုင်းဆက်လက်လက်ပတ်သွားမယ်လို့ EU ကထုတ်ပြန်ထားပါတယ်ရှင်။
တဲ့တဲ့အချင်းချက်ကိုမခင်ဖြူရေးကြီးညာပေးခဲ့တာပါရှင်။ဒီညအက်ဒီတာနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံနှုန်းချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းတိုမီတာ30နဲ့40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနန္လာဝ
Thank you.
This program has come to you from the Voice of America, Washington. Welcome.